ပြတ်ကျတက်မတော်ပို့ဆောင်ရေးလေယာဉ်နဲ့လေယာဉ်ပေါ်ပါခရီးသည်တွေကိုရှာဖွေနေတာမှာဒီကနေ့မှလည်းပင်လယ်ပြင်မှာရာသီဥတုဆိုးဝါးနေလို့အခက်အခဲတွေရှိနေတဲ့ကြားကပဲတက်မတော်စစ်ရေးရင်တွေနဲ့ဒေသခံ၅ဖန်ဆက်လေတွေပေါင်းပြီးရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုဆက်ပြီးလုပ်နေပါတယ်။ဇွန်လ9ရက်နေ့ကမြိတ်မြို့ကနေရန်ကုန်ကိုအသွားပြတ်ကျခဲ့တဲ့တက်မတော်လေယာဉ်ပေါ်ပါခရီးသည်တွေကလက်ရှိအချိန်ထိရုပ်အလောင်း32လောင်းတွေ့ရှိထားပြီးလူ90ပျောက်ဆုံးနေဆဲဖြစ်ပါတယ်ဒီအချိန်နေပြည့်စုံတဲ့နောက်ဆုံးသိထားသမျှကို VOA မြန်မာပိုင်းသတင်းတောက်မမြမြခိုင်ကပြောပြပါမယ်ရှင
်ဇွန်လ9ရက်နေ့ဒီကနေ့ပင်လယ်ပြင်မှာရာသီဥတုဆိုးရတာကြောင့်ပြက်ကျတက်မတော်ပို့ဆောင်ရေး YA လီရင်ကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်ရမှာအခက်အခဲရှိတယ်လို့တက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်မှူးကြီးမြတ်မင်းဦးက VOA ကိုပြောပါတယ
်ဒီနေ့ကကျွန်တော်မနေ့ပိုင်းတမနက်လုံးကတော့ဝယ်သားဆိုးလာတယ်ဝယ်သားဆိုးတော့ဘလို့မလုံရအောင်ရှင်နေတယ်ဒါမဲ့ခုလို့တဲ့ဖူနာတွေပါရင်လည်းနောက်ဒိုင်ဘာတွေရောအခုလိုက်ဆိုင်နေပါပြီအဲဒါကနည်းနည်းမဟုတ်အများကြီးကျတာသူတို့ကလေအဲ့ဒါလိုလိုင်းရှိရဆိုရင်ဘလို့မဟိုတိုင်းနေရှိပြီဆိုရင်ကျွန်တော်ကထုတ်ဖို့ကတော့ခက်တာလေတိုင်းနေပါရင်လည်းနောက်ဒေတာကန်နေရတယ်ပေါ့မှုခက်ကုန်သူတို့လည်းသူတို့ဆက်လီနေလို့ဆိုရင်နည်းနည်းလေးခက်ခဲရှိတာပေါ့နော်အဲ့လိုဖြစ်ပါတယ်ဒါမဲ့အခုတော့လုံနေပါပြီတော့လုံနေပြီမနေ့ပိုင်းတစ်ပိုင်းတော့အတူဆုံးပြီးတော့အခုညနေပိုင်းတော့ဒီလိုတော့လုံနေကြတယ်
ရာသီဥတုဆိုးဝါးပြီမဲ့လေတက်မတော်စစ်ရေးရင်တွေနဲ့ဒေသခံ၅ဖန်ဆက်လေးတွေပူပေါင်းပြီးဆိုနာစနစ်နဲ့ရှာဖွေတာတွေ၅ဖန်ပိုက်တွေနဲ့တရွတ်ဆွဲရှာဖွေတာတွေအပြင်ကျွမ်းကျင်ရေငုပ်စစ်တီတွေနဲ့ရှာဖွေမှုတွေလှုပ်ဆောင်နေတယ်လို့တက်မတော်ကောက်ွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ပင်လယ်ပြင်ကရာသီဥတုအခြေအနေအရကယ်ဆယ်ရေးလုပ်ငန်းတွေလုပ်တဲ့နေရာမှာအခက်အခဲရှိနေပြီးလုံးလုံးစည်အထီတော့ထူးခြားဖြစ်စဉ်မရှိသေးဘူးလို့ဒဝေဒေသခံကိုဟိန်ထက်ကပြောပါတယ်။
ကျွန်တော်လည်းတော့အချင်းနေရှိရတော့ကျွန်တော်ထူးခြားဖြစ်စဉ်ကတော့ဘာမှဟိုတွေ့တာမျိုးဟိုရတာမျိုးတော့မရှိဘူး။မနေ့ကတော့တို့ထုတ်ပြန်တဲ့တဲမှာတော့ဒီလေရင်ဘေးတွေရတယ်ဆိုတာဟာပေါ့။တခြားထူးခြားဖြစ်စဉ်တွေကတော့ကျွန်တော်တို့မမတတ်ရသေးဘူးကြာတော့အချင်းနေ။မှန်တယ်ပြောရင်တော့ဒီဟိုပင်နယ်ပြင်ရာသီဥတုနေထားရဆိုတော့ဒါမှန်တယ်ပြောရင်တော့ရှာဖွေကယ်ဆယ်ရေးလုပ်ငန်းလုပ်တဲ့ဆောင်မှာဒါတော့လုံးဝအဆင်ပြေဖြစ်မယ်ဆိုတာတော့လုံးဝသိကြတာပေါ့
။ဇွန်လ9ရက်နေ့ဒီကနေ့ညနေပိုင်းအထိပြက်ကျတက်မတော်လေရင်ပေါ်ပါအမျိုးသားအလောင်း3လောင်းအမျိုးသမီးအလောင်း21လောင်း၊ကလေးအလောင်း8လောင်း၊စုစုပေါင်းရုပ်လောင်း32လောင်းရှာဖွေတွေ့ရှိထားပြီးအယောက်90ပျောက်ဆုံးနေဆဲဖြစ်ပါတယ်။ဆေးယူရရှိထားတဲ့ရုပ်လောင်းတွေကိုဒဝေမြို့တပ်မတော်ဆေးယုံမှဆေးဘက်ဆိုင်ရာစစ်ဆေးမှုတွေပြုလုပ်ပြီးတပ်ဆိုင်ရာမိသားစုဝင်တွေကြည့်ရှုစစ်ဆေးပြီးတဲ့နောက်ရုပ်လောင်း16လောင်းကိုတော့ဘယ်သူဘယ်ဝါဆိုတာအတိပြုနိုင်ခဲ့တယ်လို့တပ်မတော်ကောက်ွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ထားပါတယ်။ဒီကနေ့မွန်လွဲ2နာရီမှာတော့ဆေးယူရရှိထားတဲ့တဲကသက်ဆိုင်ရာမိသားစုဝင်တွေရောက်ရှိလာတဲ့ရုပ်လောင်း10လောင်းကိုဒဝဲတန်ဝေကတင်ကြိုင်မှာတကြိုခဲ့ပါတယ်။ကြန့်ရှိနေသေးတဲ့ရုပ်လောင်းတွေရဲ့သက်ဆိုင်ရာမိသားစုဝင်တွေကိုရန်ကုန်ကနေဒဝဲကိုပို့ဆောင်ပေးနေပြီးကြန့်ရစ်တဲ့မိသားစုဝင်တွေအတွက်ကူညီပေးသွားမယ်လို့ဗိုလ်မှူးကြီးမြတ်မင်းဦးကပြောပါတယ
်။အခုတော့ကျွန်တော်တို့အခုဒီမှာသူတို့မိသားစုတွေကိုရန်ကုန်ကနေခေါ်ပေးတယ်။အဲဒီမှာသူတို့ကိုစောစောပိုင်းကလုပ်ပြီးတာပေါ့နော်တပိုင်းနောက်တစ်ပိုင်းကတော့သူတို့အတွက်ဟိုထောက်ခံရေးတွေပါလေကတော့ခုမှစစ်သားတော့စစ်သားလို့ပေါ့သူရဲ့သူကြီးဟိုသူ့ကိုဒီမော့သူ့ကိုပေးရမယ့်စုကြီးတွေပါရှိရတယ်အဲ့ဒီသူရဲ့အတိုင်းဆက်လုပ်ပါမယ်သူရဲ့တပ်မတော်ထုံးနေဆက်လုပ်ပါမယ်နောက်ကျန်တဲ့မိသားစုတွေဆိုတော့ဟိုထောက်ခံရေးတွေပေးပါလိမ့်မယ်ခင်ဗျအဲ့ဒီလည်းကျွန်တော်တို့ပေးလဲပေးထားတယ်ဆိုတော့လေ
ဗုဒ္ဓဟူးနေ့မှာဘိမျိုးကနေရန်ကုန်ကိုအသွားတပ်မတော်ပို့ဆောင်ရေး Y8 အမျိုးအစားလေရင်အမှတ် 5820 ဟာမုဒ္ဓမပင်လေကိုဖြတ်တန်းနေချိန်မုံလွဲပိုင်းမှာရုတ်တရက်ဆက်သွယ်မှုပြတ်တောက်ပြတ်ကျခဲ့တာပါအဲ့ဒီလေရင်ပေါ်မှာခီးတဲ့108ဦးနဲ့လေရင်အမှုတန်း14ဦးပါသွားပါလေလောလောဆယ်အထီတော်လေရင်ဘိန်းတစ်လုံးအပါအဝင်အစိတ်ပိုင်းတချို့ကိုပဲရှာဖွေတွေ့ရှိထားသေးပြီးလေရင်ဘယ်နေရာမှာပြတ်ကျတယ်ဆိုတာအတိအကျမသိရသေးတဲ့အတွက်လေရင်ပြတ်ကျတဲ့အကြောင်းရင်းကိုမထုတ်ဖော်နိုင်သေးပါဘူးရှင်